ညမနိုင်ငံအတွက်ပထမဆုံးရုံးမြင့်တန်းကြားနဲ့အတန်းထုတ်လွှင့်ခြင်းဆိုင်ရာဥပဒေချမ်းကိုဒီကနေ့မှာပဲပြည်တော်စုလွှတ်တော်ကတည်ပြုလိုက်ပြီးဖြစ်ပါတယ်။ရုံးမြင့်တန်းကြားနဲ့အတန်းထုတ်လွှင့်ခြင်းဆိုင်ရာဥပဒေတရအတည်ပြုပြဋ္ဌာန်းနိုင်ခဲ့တဲ့အတွက်ရုပ်သံလွှင့်လုပ်ငန်းတွေကိုဥပဒေကြောင်းနဲ့အညီလှုပ်ဆောင်ခွင့်ရရှိတော့မှာဖြစ်တဲ့အပေါ်မှာကြိုးစုံမှုတွေရှိတယ ားနဲ့အသက်ထုံးလွှင့်ခြင်းဆိုင်ရာဥပဒေကိုပြောင်စုလွှတ်တော်နာယကသူရဥရွှေမန်းကလွှတ်တော်ကိုယ်စားလှယ်အများစုရဲ့ထောက်ခံချက်နဲ့အတည်ပြုပြဋ္ဌာန်းလိုက်ပါတယ်
။ဥပဒေကြမ်းအခန်း30နောက်တွင်အခန်း17အယူခံကောင်းစဉ်နှင့်ပုံမှန်89လို့ကိုဥပဒေကြမ်းပူပေါင်းကော်မတီရဲ့ဖြည့်ဆွဲချက်တိုင်းအတည်ပြုကြောင်းကြီးညာပါတယ်။
ဒီကနေ့ပြည်အောင်စုလွတ်တော်မှာအတည်ပြုလိုက်တဲ့ရုပ်မြင်သံကြားနဲ့အတန်ထုံးလွှင့်ခြင်းဆိုင်ရာဥပဒေကိုနိုင်ငံတော်သမ္မတဦးသိန်းစိတ်အနေနဲ့တရားဝင်လက်မှတ်ရေးထိုးအတည်ပြုပေးဖို့လွှတ်တော်ကနေပေးပို့သွားမှာဖြစ်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဖုံမြင့်အောင်က VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်။
ကျွန်တော်တို့ဥမြင့်ကော်မတီရဲ့သုံးသပ်ချက်တိုင်းတည်ပြုလိုက်တာပါ။သမ္မတပြန်ဖို့တော်ကိုမဲခွဲတဲ့ပြောကပြန်ဖို့ပြီးလို့ရှိရင်တော့သမ္မတလက်မှတ်လို့မထိုးစီဖြစ်စေချက်ပြင်လို့လည်းမရဘူးနော်။သူရည်ပြည့်တဲ့ခါမှာဥပဒေဖြစ်ပါပြီ။နောက်ဆုံးပြည့်သွားပါပြီ။ဟိုအစတော့ပြန်ကြ ాయి ရဲ့ခလုတ်တဲ့လို့ပြန်ကြ ాయి ရဲ့ဒီပြန်ကြ ాయి ရဲ့ပေးတဲ့ဒီလုံးတဲ့ကလည်းရတာဟုတ်ရ။သူတို့လိုရင်လိုရအောင်တို့မလိုရင်မလိုဘူးလို့ဖြစ်နေတာပေါ့။ဒီဥပဒေဖြတ်ပြီးနောက်ပိုင်းကျတော့ပြန်ကြ ాయి ရဲ့ကဏ္ဍအမေ့ပြေသွားပါပြီ။ဟိုကျွန်တော်ကတော့ဒီလောကကြီးကပြန်ကြ ాయి ရဲ့ကိုကျွန်တော်တို့ကဥကောင်းဖို့တရားရတာဟုတ်ရ။ခုဥနဲ့ဖြစ်လာတဲ့ကကျတော့ပြန်ကြ ాయి လည်းအောက်ရောက်သွားပါပြီ။အားလုံးဒါဖြစ်
ပြောင်စုလွတ်တော်ကနေမြန်မာနိုင်ငံအတွက်ပထမဦးဆုံးအကြိမ်ပြဋ္ဌာန်းလိုက်နိုင်တဲ့ဒီရုပ်မြင်သံကြားနဲ့အတန်ထုံးလွှင့်ခြင်းဆိုင်ရာဥပဒေတရက်ပြဋ္ဌာန်းလိုက်နိုင်တဲ့အပေါ်ကြိုးဆိုပေမဲ့ပြန်ကြားရေးဝန်ကြီးဌာနကတင်သွင်းထားတဲ့ဒီဥပဒေနဲ့ပတ်သက်ပြီးမြန်မာနိုင်ငံစာနယ်ဇင်းကောင်စီရဲ့အထွေထွေအတွင်းရေးမှူးကူးကျော်မင်းဆွေကအခုလိုတုံ့တက်ပါတယ
်။အဲဒီရုပ်မြင်သံကြားနဲ့ဥပဒေကြမ်းကိုဒီပြန်ကြားရေးကဆွဲတဲ့ဥပဒေကိုလွတ်တော်အတည်ပြုတာဖြစ်နေတာပေါ့။ဒီတစ်ခါကလည်းဒီပြည်တွင်းမှာရုပ်သံဒီရုပ်သံဆိုရင် broadcast media သမားတွေကလည်းစိတ်ပုံမီဒီယာရဲ့အခန်းကဏ္ဍရဲ့ public service media ရဲ့ဒီအခန်းကဏ္ဍရဲ့ကိုပို့ပြီးတော့ဦးစားပေးထားတဲ့အောင်ရှိတယ်။ချုပ်ပြီးပြောရအောင်တော့ပြန်ကြားရေးလုပ်တဲ့ဥပဒေမှန်သမျှဟာအစိုးရဆွဲတဲ့ဥပဒေအစိုးရပြန်ကြားရေးမင်းအစိုးရအစိုးရပေါ့။အဲ့တော့ဒီဥပဒေတွေဟာအစိုးရပဲဆွဲရမယ်လို့ဥပဒေမှာပြဋ္ဌာန်းထားတာမဟုတ်ဘူးပေါ့နော်။သက်ဆိုင်ရာဒီဘယ်သူပဲဖြစ်ဖြစ်ဥပဒေရေးဆွဲလို့ရတယ်။ဥပဒေတင်တဲ့နည်းလမ်းကနှစ်လမ်းပဲရှိတယ်။အဲ့တော့လွတ်တော်လက်ခံရင်ဒါဥပဒေကတင်လို့ရတယ်သူ။ဆိုတော့အစိုးရဆွဲတဲ့ဥပဒေဆိုတာသူအစိုးရအာတာချက်ရှိအောင်တော့လုပ်မှာပဲ။နောက်တစ်ခါသူတို့ဥပမာပြန်ကြားရေးဆိုတဲ့ပြန်ကြားရေးရဲ့ရည်တည်မှုမပြည့်စုံအောင်နောက်တစ်ခါဒီပြန်ကြားရေးရအကယ်၍ဒီမိုကရေစီနိုင်ငံတွေမှာပြန်ကြားရေးဝန်ကြီးဌာနမရှိတော့ဘူးဆိုရင်တော့မှနောက်မှပြန်ကြားရေးဝန်ကြီးဌာနဘယ်ပုံစံနဲ့ဒီဝန်ထမ်းတွေကိုဟို survive ဖြစ်အောင်လုပ်မလဲဆိုတော့စဉ်းစားပြီးဆွဲတဲ့ဥပဒေတွေပဲများတယ်။ဟိုအစိုးရဘက်ကဆွဲတဲ့ဥပဒေတွေဟာအများစုကတော်တော်လက်ခံရတာတွေ့ရတယ်။နောက်တစ်ခုကကျွတ်တော်ဆဲမှာလည်းဒီဥပဒေတွေကိုဟိုပိုင်ပိုင်နိုင်နိုင်ကြွန်းကြွန်းကျင်ကျင်လိလာပြီးတော့တရားအလုပ်လုပ်နိုင်တယ်သူကလည်းအမှန်တကယ်ဒီပြဿနာကြီးရှိတဲ့ခါကျတော့ဥပဒေတွေဟာနောက်မှပြန်ပြင်ဆင်စရာဥပဒေတွေကများတယ
်။အခုလိုရုံးမြင့်တန်းကြားနဲ့အတန်ထုံးလင်းရေးဆိုင်ရာဥပဒေပြဋ္ဌာန်းလိုက်နိုင်တဲ့အတွက်ပုဂ္ဂလိကလုပ်ငန်းရှင်တွေအနေနဲ့တရားဝင်လိုင်စင်လျှောက်ထားလုပ်ပိုင်ခွင့်တွေပုံမရရှိလာနိုင်တော့မှာဖြစ်တဲ့အတွက်သတင်းမီဒီယာလုပ်ငန်းတွေကိုဥပဒေနဲ့အညီပို့ပြီးတော့ကြည်ကြဲပြန့်ပြန့်လှုပ်ဆောင်လာနိုင်တော့မှာဖြစ်တယ်လို့လည်းဦးကျော်မင်းစွေကပြောပါရယ်။အများပြည်သူသိရှိနိုင်အောင်နိုင်ငံပိုင်သတင်းစာကနေကြေညာထားတဲ့ရုပ်မြင်သံကြားနဲ့အတန်ထုံးလင်းရေးဆိုင်ရာဥပဒေမူကြမ်းထဲမှာတော့ပြန်ကြားရေးဝန်ကြီးဌာနကနေဦးဆောင်တဲ့ရုပ်မြင်သံကြားနဲ့အတန်ထုံးလင်းရေးဆိုင်ရာလုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကိုဖွဲ့ပြီးတော့နိုင်ငံတော်သမ္မတကနေရွေးချယ်ထားတဲ့အဖွဲ့နဲ့ပြည်ထောင်စုလွှတ်တော်ကနေရွေးချယ်ထားတဲ့ကိုယ်စားလှယ်တွေနဲ့ရုပ်မြင်သံကြားနဲ့အတန်ထုံးလင်းရေးဆိုင်ရာကောင်စီကိုလည်းဖွဲ့စည်းမှာဖြစ်ပါတယ်။ဒီကောင်စီကနေလိုင်စင်လျှောက်ထားသူတွေလိုက်နာရမယ့်ကျင့်ဝတ်စီမင်းစည်းကမ်းတွေနဲ့ပြဋ္ဌာန်းချက်တွေကိုချိုးဖောက်ရင်အတန်ထုံးလင်းမှုခေတ္တဆိုင်ငံ့ခြင်းနဲ့လိုင်စင်သိမ်းယူခြင်းစတဲ့လုပ်ပိုင်ခွင့်တွေရှိမှာဖြစ်ပြီးကောင်စီရဲ့တက်တန်းကတော့၅နှစ်ဖြစ်တယ်လို့ပါရှိပါတယ်။ဒီရုပ်မြင်သံကြားနဲ့အတန်ထုံးလင်းရေးဆိုင်ရာဥပဒေတရက်ကိုပြဋ္ဌာန်းလိုက်နိုင်ပြီးတော့ဒီဥပဒေစတင်အာဏာတည်ချိန်ကနေစလို့ရုပ်မြင်သံကြားနဲ့ရုပ်သံထုံးလင်းရေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေကိုအများပြည်သူပုံမအသုံးပြုလာနိုင်စေရန်နောက်အများပါဝင်ဆောင်ရွက်နိုင်တဲ့စနစ်တစ်ခုပံ့ပိုးရန်နဲ့နိုင်ငံတွင်းရုပ်သံထုတ်လွှင့်ရေးဆိုင်ရာလုပ်ငန်းတွေမှာလွတ်လပ်ပြီးတော့အမိအခိုကင်းရှင်းစွာဆောင်ရွက်နိုင်ရန်အပြင်လိုင်းနှုံးနဲ့လိုင်စင်ခွင့်ပြုခြင်းဆိုင်ရာလုပ်ထုံးလုပ်နည်းတွေမှာခွဲခြားဆက်ဆံမှုမရှိဘဲနဲ့တရားမျှတမှုရှိစေရန်စသဖြင့် ဥပဒေပြဋ္ဌာန်းရခြင်းရည်ရွယ်ချက်နဲ့အခြေခံမူတွေကိုအများပြည်သူသိရှိအောင်လဲဖော်ပြပေးထားတာဖြစ်ပါတယ်ရှင်။